လူခွေကော်မရှင်ကိုလူခွေလှူရှားသူတွေလူခွေဘာသာရေးဆိုင်ရာကြွမ်းကျင်သူတွေနဲ့ဖွဲ့စည်းဖို့ပါဝင်ပြုပြင်ပြောင်းလဲမှုတွေလုပ်ပြီးမြန်မာနိုင်ငံလူခွေကော်မရှင်ကိုပြင်ဆင်ဖွဲ့စည်းဖို့ MNHRC Reform Working Group လို့ခေါ်တဲ့လူခွေကော်မရှင်ပြင်ဆင်လူမှုအဖွဲ့အစည်းများရဲ့လုပ်ငန်းအဖွဲ့ကနေတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်ဘက်ကတော့ရှိနေတဲ့လူခွေကော်မရှင်ဥပဒေကိုပြင်ဆင်ဖို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ညီနိုင်ဆောင်ရွက်နေတယ်လို့ပြောပါတယ်အပြည့်စုံကိုတော့မမေခါကတင်ပြပို့ထားပါတယ်ခင်ဗျာ
လူခွင့်ရေးကော်မရှင်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာကိုပြည်ထောင်စုလွှတ်တော်ကတင်သွင်းပြီးနောက်တစ်နေ့မှာပဲအရက်ဖက်အဖွဲ့အစည်းတွေရဲ့အခုလိုတိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။လက်ရှိရှိနေတဲ့ကော်မရှင်အဖွဲ့ဝင်တွေဟာလည်းလာမယ့်စက်တင်ဘာလမှာတက်တန်းကုန်တော့မှာမို့အသစ်ရွေးမဲ့ကော်မရှင်နဲ့ပတ်သက်ပြီးရွေးချယ်ရမှာပွင့်လင်းမြင်သာဖို့ကော်မရှင်ဝင်သစ်တွေထဲမှာနိုင်ငံတကာလူခွင့်ရေးကိုနားလည်တက်ကြွန်းသူတွေပါဝင်ဖို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကလိုလားနေတာဖြစ်ပါတယ်။ဒါကြောင့်လေလက်ရှိရှိနေတဲ့ကော်မရှင်ဥပဒေကိုပြင်ဆင်ပြီးအဖွဲ့ဝင်သတ်မှတ်ရွေးချယ်မှုပြန်လုပ်ဖို့ညီမြချင်းမြန်မာကဥအောင်မျိုးမင်းကပြောပါတယ်လူခွင့်ရေးကော်မရှင်ဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်း24ဘွဲ့ပါလုပ်ငန်းအဖွဲ့ထဲမှာညီမြချင်းမြန်မာအဖွဲ့လည်းအပါအဝင်ပါ
အလွှာဆုံးမှာပါတဲ့ကိစ္စကိုပြန်ကြည့်မယ်ဆိုရင်အမျိုးသားလူခွင့်ရေးကော်မရှင်ဥပဒေကိုမှသွားပြီးမူတည်နေတယ်ပုံမအားကောင်းပြီးအလွှာဆုံးတဲ့အတူတူအမျိုးသမီးတွေလည်းပါဝင်မယ်တိုင်းရင်းသားတွေလည်းပါဝင်မယ်လူငယ်တွေလည်းပါဝင်ပြီးတော့နောက်တက်ကြွတဲ့သူတွေပါဝင်နိုင်မှုအတွက်ကဒီဥပဒေကိုပြောင်းဖို့လိုအပ်ပါတယ်ဥပဒေမှာဒီလိုမျိုးရွေးချယ်မှုဘုတ်အဖွဲ့ရှိတယ်ရွေးချယ်မှုဘုတ်အဖွဲ့ကနေရွေးချယ်ထားတဲ့သူကိုပဲနိုင်ငံတော်သမရခန့်အပ်တဲ့ဟာမျိုးရှိတယ်ဒါပေမဲ့အဲရွေးချယ်မှုဘုတ်အဖွဲ့ကဘလို့လူတွေကိုစံနမူနာထုံးနဲ့ရွေးချယ်မလဲဆိုတာကိုလည်းအတိပေးတာမရှိဘူးဘလိုမျိုးစံချိန်နဲ့ရွေးမှာလဲသူတို့တွေကဘလိုလူမျိုးတွေကို nominate လုပ်လဲအဆိုပြုလဲဆိုတာကိုပြည်သူလူထုကပွင့်လင်းမြင်စွာသိရှိမှဝိုင်းဝန်းအကြံပေးလို့ရမှာရှိတယ်။ဒါပေမဲ့ဒီဥပဒေထဲမှာအဲ့ဒီအချက်တွေကအတိအထအနေနဲ့မပါဘဲနဲ့အားနည်းချက်တွေရှိနေတယ်။ဖွဲ့စည်းပုံပြောင်းလဲမှုရွေးချယ်မှုပုံစံတွေပြောင်းလဲမှုကမဖြစ်မနေလုပ်ရမှာဖြစ်ပါတယ်
။တည်ရဲကော်မရှင်ဥပဒေအရရွေးချယ်ရေးပုတ်အဖွဲ့ကသမရထံကိုကော်မရှင်အဖွဲ့ဝင်လောင်း30ဦးအမည်စရင်တင်သွင်းရပြီးသမရကအမျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်ဥက္ကဋ္ဌတွေနဲ့ညှိနှိုင်းတိုင်ပင်ပြီးအဖွဲ့ဝင်9ဦးကနေ15ဦးအထိရွေးချယ်ကဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌယာရုတွေကိုတာဝန်ပေးခန့်အပ်တာဖြစ်ပါတယ်။ကော်မရှင်အဖွဲ့ဝင်တွေရဲ့တက်တန်းဟာ9နှစ်ဖြစ်ပြီးအများဆုံးတက်တန်း2ကြိမ်ထမ်းဆောင်နိုင်ပါတယ်။လက်ရှိမှာကော်မရှင်အဖွဲ့ဝင်တွေကိုရွေးချယ်ပေးရတဲ့ပုတ်အဖွဲ့ကဘလို့စီမင်းတွေနဲ့ရွေးချယ်တယ်လဲဆိုတာတိတိကျကျမသိရတယ်လို့အစိုးရဝန်ကြီးဌာနအများစုကရွေးချယ်ကြတာမို့လွတ်လပ်မှုအားနည်းတယ်လို့လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ကဥအောင်စောဦးကဆိုပါတယ
်ဥပဒေမှာပထမဆုံးအချက်ဖြစ်တဲ့ selection ပုတ်ပေါ့ကွာဒီက selection ပုတ်မှာပါနေတဲ့လူတွေကဒီကောင်ဒီလေးဝင်ကြီးပြီးပါတယ်ရှင်းနေကြရောကလူတွေပါတယ်မြန်မာနိုင်ငံအမျိုးသမီးရအဖွဲ့ချက်အဲ့လိုဟာမျိုးတွေပါတဲ့ဟာတော့လူ့လက်မှုမရှိမြန်မာညောင်းနိုင်ငံလူ့ခွင့်ရေးအချိုးဖောက်ဆုံးဖြစ်တဲ့ဒီလေးဝင်ကြီးဌာနအဲ့ထက်မှပါနေတယ်။ပါနေတော့ကျွန်တော်တို့က selection ပုဂ္ဂိုလ်အရင်တောင်းပြီးကျင်တယ်။အဲ့လူ့ခွင့်ရေး commissioner တွေမှာပါလာမဲ့လူတွေ criteria သတ်မှတ်တဲ့နေရာမှာဒီကောင်ကလူ့ခွင့်ရေးနယ်ပယ်ထဲမှာကျွမ်းကျင်လုပ်နေတဲ့လူတွေပါမယ်ဗျာ။ကျွန်တော်တို့လူ့ခွင့်ရေးအချိုးဖောက်တဲ့ဟာမျိုးတွေဖြစ်တဲ့ဝန်ထမ်းဟောင်းတွေကိုခန့်လာမှုပဲနဲ့လူ့ခွင့်ရေးကိုသိတဲ့အဖွဲ့အစည်းတွေကလူတွေပါလာမယ်။ဒီကအရာမျိုးကိုကျွန်တော်တို့ကချစ်စေချင်တာပါလေ။အဲ့ဘုတ်တစ်ခုရဲ့မပေါ်ဘူးကျွန်တော်ကြောင်းနေတာဥပဒေမှာပါတဲ့သူကစံနှုန်းတက်မှတ်ချက်ချက်ချင်းကိုကျွန်တော်တို့ကြောင်းဖို့လှုပ်ထားပြီးပါပဲ။အကြခင်မှာကျွန်တော်တို့လွတ်တော်မှာသွားပြီးသားကပုဂ္ဂိုလ်စီလုပ်ဖို့ရှိပါတယ
်။လက်ရှိဒီဇယ်ကော်မရှင်မှာပါဝင်နေတဲ့လူခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့ကော်မရှင်ဘက်ကဒီဇယ်ဥပဒေကိုပြင်ဆင်ဖို့လှုပ်ဆောင်နေတယ်လို့သူကတော့ဆိုပါတယ်
။ UNDP ရဲ့အကူအညီထောက်ပံ့မှုနဲ့ဥပဒေပညာရှင်2ယောက်ကိုဖိတ်ခေါ်ပြီးတော့ကျွန်တော်တို့အလုံးစုံဆွေးနွေးပွဲကြီးကျွန်တော်တို့လုပ်ပါတယ်ဗျ။ဆေးရဆိုဖွဲ့အစည်းတွေနည်းနည်းပြီးကြားတွေ့ဆုံညှိနှိုင်းပါတယ်ဗျ။နောက်ကျွန်တော်တို့မပါဘဲနဲ့လေအဲ့ဒီနိုင်ငံသားကဥပဒေပညာရှင်2ယောက်ကဆေးရဆိုတွေနည်းနည်းသူတို့ကသူတို့လွတ်လွတ်လပ်လပ်ဆွေးနွေးကြပါတယ်ဗျ။ဒီဥပဒေပြင်ဆင်ရေးပေါ့နော်။ဒီပြီးတော့ဆွေးနွေးပြီးတော့မှဥပဒေရဲ့ဘယ်အချက်တွေကိုပြင်မယ်ဆိုပြီးမှဟိုဇယားကြီးနဲ့ကျွန်တော်တို့အဖြေတစ်ခုထွက်လာတာပေါ့နော်။လက်ရှိအချိန်မှာတော့ရှေ့တွေကျုပ်ဒီကိုကျွန်တော်တင်ပြထားတဲ့အခြေအနေရှိပါတယ
်အရက်ဖက်အဖွဲ့အစည်း24ဘွဲ့ကပူးပေါင်းထုတ်ပြန်ထားတဲ့အဲ့ဒီထုတ်ပြန်ချက်ထဲမှာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကိုလွတ်လပ်ပြီးအမိခိုးကင်းကင်းနဲ့ပွင့်လင်းမြင်သာမှုရှိရှိရွေးချယ်နိုင်ပြီးနိုင်ငံတကာကလက်ခံထားတဲ့အခြေခံမူတွေနဲ့အညီလူ့ခွင့်ရေးကိစ္စတွေကိုကင်တယ်ဖြေရှင်းနိုင်တဲ့ကော်မရှင်ဖြစ်ဖို့ပြည်သူလူထုကိုမျက်နှာမူတဲ့ကော်မရှင်တရက်ဖြစ်လာစေဖို့အတွက်လက်ရှိတည်ဆဲဥပဒေကိုအမြန်ဆုံးပြုရင်ပြောင်းလဲဖို့လိုအပ်နေတယ်လို့ဖော်ပြပါရှိထားပါတယ်ရှင်